တရုတ်စစ်တပ်ကမတိုင်ခင်မှာပဲမြန်မာနိုင်ငံသားတွေအများစုရှိတဲ့တရုတ်နိုင်ငံရွှေပြည်နယ်ရှေကောင်မြို့တွေမှာအသွာအလာကန့်သတ်ပြီးကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတင်ဆက်ပေးမှာပါကျွန်မကတော့ဆိုပါအကြခင်ကြားရောက်မဲ့တရုတ်နှစ်တစ်ကူကာလမှာအသွာအလာတွေများနိုင်တာကြောင့်ရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေချိန်မှာပဲယူနန်ပြည်နယ်ရွှေပြည်နယ်ကျေကောင်မြို့တွေမှာဒေသခံအာဏာပိုင်တွေကရောဂါကာကွယ်ရေးအစီအစဉ်တွေတိုးမြှင့်ဖို့စီစဉ်နေတာဖြစ်ပါတယ်။တမျိုးလုံးအတိုင်းအတာနဲ့အသွာအလာကန့်သတ်ဖို့စီစဉ်နေပြီးတရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေကိုပါကိုဗစ်ရောဂါကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတာပါ။ရွှေပြည်နယ်ခြေကောင်မျိုးတွေကိုတကြောပြန်အသွာလာကန့်သတ်တာတွေလုပ်ဖို့ဒေသခံအာဏာပိုင်တွေကကြေညာထားကြောင်းလည်းရွှေပြည်မျိုးမာနေတဲ့ကိုထက်မြက်ကပြောပါတယ်
။တော်တော်ပြန်ချမယ်ဆိုတော့ဒီကြတော်တော်ဖြစ်နေပြီသူတို့ကတကြေညာထားတာကိုဆေးထိုးမယ်ဆိုတာကတော့ဆိုတော့ဒီ25နှစ်လို့လည်းပြောကြတယ်ကို26လို့လည်းပြောကြတယ်မျိုးမျိုးပေါ့ရကောအလိုက်ပေါ့ညီမပြီလို့ပေါ့ရကောတက်ဆိုရကောတိုင်ရကောတက်ခုတော့ဆေးထိုးပေးမယ်အဲ့လိုမျိုးပေါ့ငါပြောတာပေါ့
ရွှေလင်းနဲ့ခြေကောင်မှာရှိတဲ့ကြောက်ရောင်းဝယ်လုပ်တဲ့နေရာတွေကိုလည်းဒီရပိုင်းလုံခြုံရေးတိုးချထားပြီးကိုဗစ်စစ်ဆေးတဲ့ထောက်ခံချက်မရှိရင်လည်းဝင်ဝင်မပေးတော့ပါဘူးအခုလောလောဆယ်မှာလည်းအသွာလာကန့်သတ်တာတွေရှိလာနေပြီးတနေရာနဲ့တနေရာသွာလာဖို့ခက်ခဲလာတယ်လို့ရွှေလင်းနိုင်ကူညီမှုအသင်းဥက္ကဋ္ဌဦးစိန်တင်ကပြောပါတယ
်ရွှေလင်းမှာသူကကာကွယ်ဆေးထိုးမယ်ဆိုလို့ရှိရင်တကယ်တမ်းနဲ့အပြီးထိုးဖို့လည်းဒီလိုလားလာရှိတစ်မျိုးလုံးကိုသွာလာဖို့အကုန်လုံးကန့်သတ်ပြီးတော့မှတကယ်တမ်းအပြီးထိုးဖို့လည်းရှိတယ်ဒါမှမဟုတ်လို့ရှိရင်သူကကျော်ရည်ရည်ကိုပိတ်ထားပြီးတော့မှထိုးမယ်လို့လည်းဆိုတော့အဲ့လိုမျိုးတော့အဖြစ်ရှိတယ်။ဥပမာပေါ်တော့တချို့ရွာတွေဆိုလို့ရှိရင်သွားလာဆိုရင်ပိတ်ပြီးမှရွာထဲမှာပဲပြီးလိုက်ပြီးတော့မှကျန်တဲ့ရွာတွေလည်းပြီးပြီးဆိုမှအဲပြီးတဲ့ရွာတွေကိုပဲသွားလာဝင်လို့ဆိုပြီးသေးတယ်အဖြစ်သွားလာတယ်။အဲ့လိုပုံစံမျိုးတွေကြားတယ်
လာမယ့်တရုတ်နှစ်ကူမတိုင်ခင်မြို့တော်ပေကျင်းအနီးကမြို့တွေမှာတချို့ပြန်ပြည်တွင်ကူးစက်မှုတွေရှိလာနေကြကြောင်းစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနဲ့ထိစပ်တဲ့နေဆက်မြို့တွေမှာပါယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းလာတာပါနှစ်တကူနီလာချင်းဖြစ်သလိုကူးစက်မှုတွေပြန်ဆလာတဲ့အချိန်မှာယောဂကာဝေးဆိုင်ရာစီကံတွေကိုအရင်ကထပ်ပို့ပြီးအခုရက်ပိုင်းတွေမှာတင်းချက်လာတယ်လို့လည်းရွှေလီအခြေဆိုင်တောင်းငွေငယ်ပရာဟိတအဖွဲ့ဥက္ကဋ္ဌမိုင်ဦးဆိုင်အေးကပြောပါတယ်
ဒီကြီးရယ်ဆင်းလာတဲ့သူတွေကိုယောဂတယ်လာမှာဆိုးလို့ဒီရှီလီမျိုးထဲမှာပေါ့ဗျာ။နော်မြန်မာပြည်ပြန်မဲ့သူတွေလေဒီနှစ်တကူပြန်မဲ့သူတွေပေါ့။အဲကွင်း၁၄ရက်ဝင်ရမယ်ဆိုပြီးတော့ဒီရှီလီရောက်ရင်တော့အဲရောက်မလို့တော့လော့ဒေါင်းပြန်ချမလို့ပြောထားတာပဲ။နေထိုင်ခွင့်စာအုပ်တွေပါလေနဲ့အဲအရင်ပူပြီးတော့အဆင်ပြေတယ်။အခုလောလောဆယ်တာတို့အဲ့ဟာကိုအရေးသိမ့်ယူသေးဘူး။ဟာဒီကျမ်းမာရေးကအတိတ်ကိုပဲတို့အရေးယူနေတာ။ယောဂကြောင့်ပေါ့ဗျာ။
တရုတ်နိုင်ငံမြောက်ပိုင်းဟဲပေပြည်နယ်မှာကိုဗစ်ကူးစက်မှုတွေထပ်ရှိလာပြီးတဲ့နောက်တရုတ်နိုင်ငံနဲ့ယောဂကူးစက်နှုန်းကဆန့်ကျင်နေတက်လာနေပါတယ်။ဒီကမ္ဘာလုံးမှာကိုဗစ်ယောဂကူးစက်ခံရသူပေါင်း62သန်းကျော်နဲ့သေဆုံးသူ19သိန်းကျော်ရှိနေပါတယ်။ယောဂကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့သေဆုံးသူ4600ကျော်နဲ့ကူးစက်ခံရသူပေါင်း18000ကျော်ရှိနေပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းတင်ပို့ထားတာပါ။